ထိုင်းနိုင်ငံမဲဆောက်မြို့မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတူကျူးလွန်ခဲ့တဲ့အိမ်တွင်အကြမ်းဖက်မှုကြောင့်တည်ဆုံးခဲ့ရတဲ့အသက်26နှစ်အရွယ်မြန်မာအမျိုးသမီးမတ်ထက်တဇော်ရဲ့နာယီအစီအစဉ်ကိုအမှုမှန်ပေါ်ပေါက်ရေးစုံစမ်းဖော်ထုတ်ခဲ့ကြတဲ့အမျိုးသမီးသတင်းသမားမတ်ထိတ်ထားနဲ့တက်ကြွလှုပ်ရှားသူတွေဦးစီးပြီးတော့ပြုလုပ်ခဲ့ကြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
မြန်မာနိုင်ငံကနေနေဆက်ဖြတ်ကျော်တရားခုလက်မှတ်နဲ့လာတဲ့မတ်ထက်ထက်ဇော်ဟာမဲဆောက်မြို့မှာရှိတဲ့ခင်ပွန်းဖြစ်သူဇော်ဝင်းထွတ်စီလာရင်ရိုက်နဲ့ထိုးကျိတ်တဲ့အိမ်တွင်းအကြမ်းဖက်မှုကိုကြုံခဲ့ရပါတယ်။ဇနီးဖြစ်သူကိုပြင်းထန်စွာရိုက်နဲ့ခဲ့တာကြောင့်အဲ့ဒီဒဏ်ရာရီနဲ့ပဲမတ်ထက်ထက်ဇော်ဟာတက်ခရိုင်ကပြည်စနလုံးမှာရှိတဲ့ဆေးရုံကိုအေဘီလာ၂ရက်နေ့ကတက်ရောက်ကူတာမှုခံယူခဲ့ရပါတယ်။အေဘီလာ၆ရက်နေ့မှာတော့အဲ့ဒီဆေးရုံမှာပဲတည်ဆုံးသွားခဲ့တာပါ။ဒီနောက်ဒီသတင်းကိုအမျိုးသမီးသတင်းသမားမတ်ထိတ်သားကစုံစမ်းဖော်ထုတ်ရာကနေလူအများသိရှိခဲ့တာဖြစ်ပါတယ်။တရားခံကိုအေးအေးယူနိုင်ရေးနဲ့သူမကိုတကြိုနိုင်ရေးဖော်ထုတ်ခဲ့တဲ့မတ်ထိတ်သားကတော့နာရေးပြုလုပ်ဖို့အလောင်းကိုထုတ်ချိန်မှာလဲမိသားစုဝင်တွေမလာရင်မထုတ်ပေးဖို့မြန်မာတန်ယုံဘက်ကဖိအားပေးမှုတွေရှိခဲ့တယ်လို့လည်းအခုလိုပြောပါတယ်။
ဒီနိုင်တချို့ရောမယ်ဆိုတဲ့အကြောင်းကိုကျွန်တော်ကဟိုပါပေါ့ဖိတ်ကြားတဲ့ဟာလေးတင်ထားရှိတယ်ပေါ့နော်အဲ့ဒါလည်းတင်လိုက်ပေါ့တန်ရုံကချက်ချင်းအရှင်ပြီးတော့စေယုံကြီးကဟိုယာယူကြီးပိုင်းနေနေပေါ့နော်ဖျားပေးတယ်ဒီနေ့ကျွန်တော်အလောင်းသွားထုတ်တဲ့အချိန်မှာအဲ့လိုမျိုးခက်ခဲကြုံရတဲ့အတွက်ဟိုစကားပြန်ပြောပြအချက်အရာကတော့စကားသူတို့ကထိုင်းလူပြောတာဆိုတော့ပေါ့နော်သူတို့စကားပြန်ပြောပြအချက်အရာကတော့တန်ရုံကလို့ပြောတာပါလေ
ဒီမှုဖြစ်ပွားပြီးတဲ့နောက်မြန်မာတန်ရုံဘက်ကမိသားစုဝင်တွေဆက်သွယ်ဖို့ကိုလည်းစာထုတ်ပြန်ထားပါတယ်။ဒီသတင်းကိုစုံစမ်းဖော်ထုတ်ခဲ့တဲ့မတ်ထိတ်သားကတော့သူမအနေနဲ့ကျူးလွန်သူကိုဖမ်းမိနိုင်ရေးအတွက်ကောနာရေးလုံနိုင်ရေးအတွက်ပါစီစဉ်ခဲ့ရတယ်လို့လည်းအခုလိုပြောပါတယ်
။ကျွန်တော်အသိတရားနဲ့ကျွန်တော်လူသားချင်းစာနာစုံစမ်းဖော်ထုတ်တဲ့ပုံစံမျိုးဖော်ထုတ်ရင်းနဲ့မှဒီသတင်းကဟိုဘယ်လိုကောင်းလဲ။လက်မှတ်ကိုင်ဖော်ရင်းနဲ့ပတ်သက်နေတဲ့ကိစ္စတော့ကတော့အများကြီးပေါ်ပေါက်လာတာပေါ့။တရားခံဖမ်းဆီးရမိရလေရဲတွေနဲ့ထိတ်ဆက်ပြီးတော့အဲ့တရားခံလွှဲပြောင်းယူဖို့ဖမ်းဆီးဖို့ကကျွန်တော်ကိုယ်တိုင်နဲ့သွားခေါ်လာတာပေါ့နော်
။ဟုတ်ကဲ့။
ပြီးတော့နာရေးလို့ဖို့အတွက်ကျွန်တော်မျိုးဝင်တဲ့ရဲတွေနဲ့သွားတဲ့အလောင်းထုတ်ဖို့တွေလည်းကျွန်တော်ပါကျွန်တော်အကုန်လောက်တာပေါ့နော်
။ဒီမှုဖြစ်ပွားပြီးတဲ့နောက်မြန်မာတန်ယုံဘက်ကမိသားစုဝင်တွေဆက်သွယ်ဖို့ကိုလည်းစာထုတ်ပြန်ထားပါတယ်။ဒီသတင်းကိုစုံစမ်းဖော်ထုတ်ခဲ့တဲ့မတ်ထိတ်သားကတော့သူမအနေနဲ့ကျူးလွန်သူကိုဖမ်းမိနိုင်ရေးအတွက်ကောနာရေးလုံနိုင်ရေးအတွက်ပါစီစဉ်ခဲ့ရတယ်လို့လည်းပြောပါတယ်။မတ်ထက်ထက်ဆိုတေဆုံးမှုဖြစ်ပွားပြီးတဲ့နောက်ခင်မုံဖြစ်သူဟာကရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့လက်နက်ကိုင်အဖွဲ့တစ်ခုတည်းကိုထွက်ပြေးသွားခဲ့ပါတယ်။၃လလောက်ကြာတဲ့အထိမတ်ထက်ထက်ဆိုရဲ့အမှုမှန်မပေါ်ပေါက်ခဲ့သလိုအိမ်တွင်းအကြမ်းဖက်မှုကျူးလွန်သူခင်မုံတွေကလည်းသူမရဲ့တပ်တီကန်နိုင်ငံကူးစာအုပ်တွေဆရွက်စာရမ်းတွေမှတ်ပုံတင်နေဖုန်းတွေကိုလည်းဖျောက်ဖျက်ဖြစ်ခဲ့ပါတယ်။ကရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့ Lion Battalion Commando စစ်ကြောင်းရှိတဲ့နေမြေမှာခိုးလုံနေတဲ့ကျူးလွန်သူကိုဖမ်းဆီးနိုင်ဖို့အတွက်အမျိုးသမီးအဖွဲ့တွေနဲ့လက်တွဲပြီးစာထုတ်ပြီးတော့တောင်းဆိုခဲ့ရတယ်လို့လည်းမတ်ထိတ်သားကပြောပါတယ်။ဒီအတွက်ကရင်ပြည်နယ်ထဲမှာအခြေစိုက်ထားတဲ့ Lion Battalion Commando စစ်ကြောင်းကထိုင်းရဲတွေကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။မတ်ထက်တဲ့ဆိုဟာခင်မုံဖြစ်သူရဲ့ပြင်းထန်တဲ့ရိုက်နှက်တဲ့ဒဏ်တွေနဲ့စေယုံမှာပဲတည်ဆုံးသွားခဲ့တာဖြစ်တယ်လို့လည်းတက်ကြွလှူရှားသူတူကလည်းပြောပါတယ်
။ဘုရားပထမဦးဆုံးဖြစ်စဉ်ကအဲဒီအိမ်လင်းကျန်းဖတ်မှုဖြစ်ပြီးတဲ့အချိန်မှာမေတော်စေကောင်းကိုကျွန်တော်ပို့တာ။မေတော်စေကောင်းကလုံးဝမနိုင်တော့မှကျွန်တော်တက်ခိုင်မှာရှိတဲ့စေယုံတစ်ခုကိုပို့တယ်။အဲဒီစေယုံပို့လိုက်ချိန်မှာအဲဒီစေယုံမှာဆုံးသွားတယ်။ဆုံးသွားတဲ့အခါကျတော့ body ကိုမဲဆောက်စေယုံကိုပြန်လှည့်ပေးလိုက်
။မတ်တက်ဇော်ရဲ့ခင်မုန်းကိုတော့ထိုင်းရနာပိုင်းတွေကလူတက်မှုနဲ့ဖမ်းဆီးထားပါတယ်။သူ့ကိုလူတက်မှုနဲ့တရားစွဲဆိုထားပြီးပြစ်မှုထင်ရှားရင်တော့ထောင်ဒဏ်20လောက်ထိကြခံရမှာဖြစ်တယ်လို့လဲထိုင်းရဲတွေကပြောပါတယ်။ကျူးလွန်သူဟာစစ်တပ်အာဏာသိမ်းပြီးချိန်မှာမြန်မာပြည်ကနေထွက်ပြေးတိမ်းရှောင်လာပြီးကရင်မျိုးသားအစည်းအရုံးထိမ်းချုပ်ရာနယ်မြေမှာလှုပ်ရှားနေထိုင်နေသူတဦးဖြစ်ပါတယ်။မတ်ထက်ထက်ဇော်ကတော့စင်ကာပူနိုင်ငံမှာအလုပ်လုပ်ကိုင်နေသူတဦးဖြစ်ပြီးခွင့်ရတဲ့အချိန်မှာမြန်မာပြည်ကိုပြန်လာပြီးတဲ့နောက်တရားကူးလက်မှတ်နဲ့မဲဆောက်မှာခင်မုန်းဖြစ်သူကိုလာရောက်တွေ့ဆုံခဲ့တာပါ။တီဆုံးသူမတ်ထက်တဲ့ဇော်နဲ့ခင်ပွန်းဖြစ်သူတို့မှာအရွယ်မရောက်သေးတဲ့သားသမီးနှစ်ဦးကြံခဲ့ပြီးမြန်မာပြည်မှာနေထိုင်နေကြတယ်လို့လည်းသိရပါတယ်ရှင်။